မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုအစ်စ်တွေပြန်လည်ရွေးချယ်တော့မှာဖြစ်တဲ့အတွက်ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်ပြီးဆန္ဒမဲပေးကြဖို့နဲ့ကိုယ်တိုင်လည်းဝင်ရောက်အရွေးခံကြဖို့လွှတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းလိုက်ပါတယ်ရက်ကြီးအုပ်ချုပ်ရေးအဆင့်ရွေးချယ်ပွဲတွေဆန့်ရှင်းမြတ်တာမှုရှိရေးဒေသခံပြည်သူတွေအနေနဲ့ဘယ်လိုရွေးချယ်နိုင်တယ်လဲဆိုတဲ့ပညာသိမှုတွေကိုရှင်းလင်းတိကျစွာသိရှိနိုင်အောင်သက်ဆိုင်တဲ့တာဝန်ရှိသူတွေကလည်းစနစ်တကျလှုံ့ဆော်ဖို့တိုက်တွန်းကြပါတယ်အခုဆိုရင်မြို့နယ်တွေမှာရက်ွက်အုပ်ချုပ်ရေးမှုတွေရွေးချယ်နိုင်ရေးစတင်လှုပ်ရှားဆောင်ရွက်နေပြီလို့ဖြစ်ပါတယ်မဆုမွန်ကအသေးစိတ်ဆက်ပြောပြပါလိမ့်မယ်ရှင်
ဟုတ်ပါတယ်မြန်မာတနင်္ဂနွေလုံးတိုင်းတာနဲ့ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးကရက်ွက်နဲ့ခြေရွာအုပ်ချုပ်ရေးမှုတွေကိုအကုန်လုံးတကြိမ်တည်းပြန်လည်ရွေးချယ်တော့မှာဖြစ်ပါတယ်ဒေသခံပြည်သူတွေရဲ့ဆန္ဒနဲ့အညီဒီမိုကရေစီနီးကျတရားမျှတမှုရှိတဲ့ရက်ွက်ခြေရွာအုပ်ချုပ်ရေးမှုရွေးချယ်ပွဲဖြစ်ရေးကိုလည်းတက်ဆိုင်ရာပြည်နယ်တိုင်းအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေတက်ကြွလှုပ်ရှားသူတွေဘက်ကအခုခေတ်ကစလို့ဆောင်ရွက်နေကြပြီဖြစ်ပါတယ်ပြည်သူတွေအနေနဲ့မိမိတို့ရက်ွက်အုပ်ချုပ်ရေးအဆင့်အရေးကြီးတဲ့ရွေးချယ်မှုတွေမှာပူးပေါင်းပါဝင်ကြဖို့နဲ့ကိုယ်တိုင်လည်းအုပ်ချုပ်ရေးအဆင့်တွေမှာပါဝင်ရွေးချယ်ကြဖို့ရန်ကုန်တိုင်းကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကတိုက်တွန်းပါတယ်
။ခုလာမယ့်စရိအုပ်ချုပ်ရေးပြည်သူ့ရွေးကောက်ပွဲမှာတော့ပြည်သူကိုယ်တိုင်ပူးပေါင်းပါဝင်စစ်တေကျတော့ဆောင်ရွက်ဖို့လိုတယ်ပေါ့။မှန်မှန်ကန်ရွေးချယ်ပြုဖို့လိုတယ်။နှစ်ခုပေါ့နော်။တစ်ခုကကိုယ်ကိုယ်တိုင်နဲ့မဲပေးဖို့လိုတယ်ပေါ့နော်။ကိုယ်ကိုယ်တိုင်နဲ့မဲပေးဖို့လိုတယ်။နောက်တစ်ချက်ကကိုယ်ကိုယ်တိုင်နဲ့အရွေးခံမှုဒီကိုယ်ကိုယ်တိုင်အရေးချင်းရှိရသလိုရှိရင်မြတ်ပြည်သူတို့အတွက်လုပ်မယ်ဆိုလို့ရှိရင်ကိုယ်ကိုယ်တိုင်နဲ့အရွေးဆက်ကောင်းကောင်းရှိဒီနှစ်ခုလုံးကိုတကယ်တည်းပဲဒီပြည်သူတွေတယောက်နဲ့လုပ်ပေးဖို့တာဝန်ရှိတယ်ပဲပြောမှာပေါ့နော်။ဒီဟာဒါလေးကို
ရက်ွက်ကြီးရွာတွေမှာတမာတမက်ကြပြီးတော့ရက်ွက်ကြီးရွာအကျိုးအမှန်တကယ်သိဖို့ပေးနိုင်တဲ့အရေးချင်းရှိတဲ့အုပ်ချုပ်သူတွေပါဝင်နိုင်ရေးကိုယ်တိုင်မဲပေးရွေးချယ်ကြဖို့ကိုလည်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီရဲ့စီအုံလှုံ့ဆော်ရေးမှုမတ်တင်စာရှင်းလင်းရေးကပြည်သူတွေကိုတိုက်တွန်းပါတယ
်အစ်စ်တားထားလိုက်တယ်ပေါ့နော်တကယ်အကျဉ်းဒီရက်သေးဥပ္ပေအရာဆိုရင်ပြည်သူလူထုရဲ့ပါဝင်မှုကတော့အစ်စ်တိုင်းမှာပါဝင်ခွင့်ရှိတယ်လို့ပြောတတ်မှတ်လို့ရတယ်။ဒါပေမဲ့အစ်အရေးကြီးဆုံးကတိကျရေးမှု၅ဦးကိုရွေးချယ်တဲ့အခါမှာစပြီးတော့ပြည်သူလူထုပါဝင်မှုပါလို့ရတယ်ပေါ့နော်။ဆိုတော့တိကျရေးမှု၅ဦးကတိတ်ကိုရေးစီရဲ့သူတွေဒီဒီရွေးကောက်ပွဲတစ်ခုလုံးကိုတမတမတ်တက်တာနဲ့ဒီစနစ်အမှန်ဖြစ်အောင်လို့လို့ပြည်သူလူထုကရွေးချယ်ပေးဖို့လိုအပ်ပါတယ်။အဲ့မှာစပြီးတော့နောက်ပြီးတော့ဒီရေမှုရွေးချယ်တာနောက်ဒီရေမှုစပစ်တဲ့ဒီပဲတိပြောင်းမှုရှိသွားတယ်လဲဆိုသူရက်ွက်ပြီးတော့အုပ်စုရဲ့အုပ်ချုပ်ရေးမှုဖြစ်ပိုင်ခွင့်အရှိတာရေမှုတွေကဖြစ်နိုင်တယ်ရှိရပေါ့နော်တော့အုပ်ချုပ်ရေးမှုဖြစ်တယ်ဆိုရင်ရေမှုအရင်ဖြစ်မှရမှာပါဆိုတော့ကိုယ့်ရဲ့ရွာမှာကိုယ်စိန်မှုတွေကိုရက်ွက်ပြီးတော့အုပ်ချုပ်ရေးမှုရွေးချယ်တဲ့အခါမှာစနစ်တကျဖြစ်တာလည်းတူတူပဲပေါ့နော်တော့စိန်မှုတွေကိုလည်းစနစ်တကျရွေးချယ်ဖို့အတွက်ပြည်သူလူထုကဘာလို့ဒီကတတိထားရမလဲဆိုတော့ဘယ်အချိန်မှာဘယ်ရွေးကောက်ပွဲကိုလုပ်မှာလဲဘယ်လိုနည်းနဲ့လုပ်သွားမှာလဲဘယ်အချိန်လာရမှာလဲစသဖြင့်ကိုအတိအကျကိုသူတို့ဖြစ်တဲ့ရေမှုတွေနဲ့ညှိနှိုင်းပြီးတော့တရင်ဆက်ရွက်ကိုကိုယ့်ရဲ့ရွာမှာအတိအကျဖြန့်ဝေပေးဖို့လိုအပ်တယ်
သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအနေနဲ့လည်းကိုယ်တိုင်ရွေးချယ်မဲပေးရမယ့်ပြည်သူတွေရွေးချယ်မည်အဆင့်ဆင့်ရွေးချယ်ဖို့အဆင့်ဆင့်ကိုသိရှိနားလည်နိုင်အောင်ပညာပေးမှုတွေကိုစနစ်တကျဆောင်ရွက်တင်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဥပမျိုးသိန်းကပြောပါတယ်
။ဆိုရင်မူယူကောက်ပွဲလုပ်မဲ့အချိန်ပေါ့အချိန်နဲ့နေရာနဲ့ကိုသိကြကြပြောပြဖို့လိုတယ်။နောက်ပြည်သူတွေကိုယ်တိုင်တက်တက်ကြွကြွပါဝင်ဆောင်ရွက်ပြဖို့မဲပေးဖို့လိုတယ်။နောက်အိမ်တော်လူတိုင်းအိမ်တော်လူတိုင်းမှာရှိရဒီဟိုပါပေါ့လေဒီသက်ဆိုင်ချက်နဲ့ပြည်သူတွေဆိုလို့ရှိရင်လည်းဒါမဲပြရမယ်ဆိုရင်မဲပြဝင်ပြပြီးကိုလို့ရယ်ကိုရွေးချယ်တဲ့အခါလာမှန်မှန်ငန်းငန်းရွေးချယ်ပြီးကိုလို့ရယ်ပေါ့အဲ့ဒါတော့အရေးကြီးတယ်ပေါ့နော်ဒီဟာမှန်ကန်တဲ့လူရွေးချယ်ပြီးကိုကတော့အရေးကြီးဆုံးအလုပ်ပါပဲကြားတော့နော်ကျွန်တော်တို့2012ခုနှစ်မှာတော့လည်းတခါပေါ့ရက်ကြီးအချုပ်ရမှုကြီးရွေးတော့မယ်ဆိုတော့ဟိုအပီပေးမှုကြီးလုပ်တယ်ပေါ့လုပ်တယ်ဆိုပေမဲ့အဲကျတားကအဲ့ဒီမှာလေပြည်သူတွေကစိတ်ဝင်စားမှုကလည်းနည်းနည်းတယ်ပေါ့အဲ့လိုပဲပြောပါပါနည်းတဲ့ဆိုတဲ့အခါကျတော့ခုရက်ကျူးရွာကျူးတကယ်ဆောင်ရမယ့်လူတွေဟိုပါလာတဲ့အရင်လူကောင်းတွေလည်းပြန်ပါလာတယ်ပေါ့ဟိုလက်ပြီးအလုပ်ရဲ့အကျိုးသိအောင်ခံစားရတဲ့ကျတော့ပြည်သူတွေကပဲခံစားရတာပေါ့ဒီကနမူနာကြီးပြီးတော့မှနောက်ခုလာမယ့်သရီးဥထုတ်ရေးပြည်သူမှုရေးကောက်ပွဲမှာတော့ပြည်သူတွေကိုယ်တိုင်ပူးပေါင်းပါဝင်တဲ့တဲ့ကျတော့ဆောင်ရွက်ဖို့လိုတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်ဖို့လိုတယ်
။ပြည်ထောင်စုလက်အောက်ခံအထွေထွေအုပ်ချုပ်ရေးအစဉ်အဆက်တွေမှာမိမိတို့ရဲ့ဒေသရက်ွက်ကြေးပါတွေကိုအုပ်ချုပ်မဲ့အုပ်ချုပ်ရေးမှုတွေကိုပြည်သူ့ဆန္ဒနဲ့အညီဒီမိုကရေစီနီးကျအုပ်ချုပ်နိုင်မှုရက်ွက်အကျိုးတည်ဖို့နိုင်သူတွေကိုဆန္ဒမဲပေးရွေးချယ်မှုတွေမှာလည်းအရေးမမကြဖို့လိုတယ်လို့လှုပ်ရှားဆောင်ရွက်နေသူမတ်တေသာရှင်လေးကြီးကလည်းတိုက်တွန်းပါတယ
်။ရက်ွက်ကြေးပါအုပ်စုအုပ်ချုပ်ရေးဆိုတာကအမှန်တမ်းပြောရင်ကတော့နိုင်စဉ်ပေါ်လာမှာပေါ့နော်။ ရရင်ဆိုင်တုံလို့နေရတဲ့အကြောင်းအရာမှန်တယ်များဆက်ဆက်မှုရှိနေတယ်။ဒါမှမဟုတ်နေ့စဉ်အုပ်ချုပ်နေကြတဲ့လူတွေဖြစ်တဲ့ကြောင့်မို့ဒီလိုလူမျိုးတင်းတင်းထန်ထန်အောင်ရေးချက်ကပြီးရဲ့နောက်ပိုင်းမှာလူငယ်လူနဲ့လူကြီးတွေပေါ့သူတို့ကိုယ်တိုင်လည်းစိတ်ဝင်စားနေကိုယ့်ရဲ့ရွာအောင်ကျိုးကိုပြုလုပ်စိုးစားနေတယ်ဆိုရင်သူတို့ကိုယ်တိုင်ဝင်ရောက်ပြီးရေးချက်ပိုင်ခွင့်ရှိရအဆင့်ရတရပါတယ်ရွာောက်ပွဲဆိုင်ရာဥပဒေကိုတိပပရှင်းလင်းရှင်းရှင်းလင်းလင်းပေါ်ပြပေးတယ်ရှင်းပြပေးတယ်အတိပေးတယ်ပါတယ်အဲ့ဒါပြီးရတဲ့ချက်ပွဲလုပ်ငန်းတွေလုပ်ဆောင်မယ်ဆိုတဲ့အခါကျရင်လည်းရှင်းလင်းစွာနဲ့တာအောင်ရှင်းလင်းတကားနဲ့အားလုံးသိအောင်စိုးစားပေးတယ်လို့မြင်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပါပြထမ်းထားတဲ့ရက်ွက်ကြီးရွာအုပ်ချုပ်ရေးဥပဒေနဲ့အညီစိန်မှုရာယီမှုကြီးရွာတာဝန်ခံနဲ့ရက်ကြီးအုပ်ချုပ်ရေးမှုရွေးချယ်ရေးအစဉ်အဆက်တွေကိုပြည်သူတွေရှင်းရှင်းလင်းလင်းသိရှိနိုင်မှုအတွက်ကိုလည်းရန်ကုန်တိုင်းကရက်ွက်မြို့နယ်တွေမှာကြီးချယ်ရေးအဖွဲ့တွေကိုဒီသတင်းဘက်ကနေစလို့မင်္ဂလာတောင်မြို့အပါအဝင်နေရာတချို့မှာစတင်ဖွဲ့စည်းနေကြပြီလည်းဖြစ်ပါရဲ့ရှင်